ဒေါက်တာဝက်ကဦးတင်းခမရအခုကျွန်တော်တို့ RFA ကထုတ်လွှင့်ခဲ့တဲ့အမျိုးသားဒီမိုစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတင်ဦးပြောဆိုခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးဘာများပြောလိုပါလဲခင်ဗျာ
ဦးတင်ဦးရဲ့ statement ပြောတာသူရခိုင်မှာသူရတန်ရသူကလှုပ်လှုပ်ခဲ့တာ Army officer I think he was a commander he was talking about various things သူရဲ့ story ကိုပြောခဲ့တယ်ပြောခဲ့ပါတယ် and သူကဘင်္ဂါလီအကြောင်းတွေပါပြောခဲ့ပါတယ်အဘင်္ဂါလီကတွေကဟိုဖာစာပါလာကအချိန်မှာဘင်္ဂါလီကလာပါတယ်တဲ့ရခိုင်ကို because ရခိုင်လူမျိုးတွေက lazy ဖြစ်လို့ဘင်္ဂါလီတွေကလှုပ်လှုပ်တယ်ဘင်္ဂါလီဆိုတဲ့ word ကို to use လုပ်ပါတယ်အဲဒီဘင်္ဂါလီရဲ့ vote အမေရဖို့အတွက်ဖာစာပါလာကသူတို့ကို citizenship ပေးပြီးတော့ permit ပေးပြီးတော့ထားပါတယ်တဲ့Ella, that's an accusation. That's a wrong information. Tuga Bengali Bengali Pyona Bengali word ga he was using it. Actually, he meant the Rohingya. But Tuga Tuga democracy movement yeah NLDA vice chairman Subeme he was not talking democratic.
Dr. Waka Udinga Mabu.ကျွန်တော်တို့တန့်ဆိုင်မြန်မာလို့ပြောစေချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့ဦးတင်ဦးကဒုဥက္ကဋ္ဌဖြစ်ပေမဲ့ဒီမိုကရေစီရဲ့ဝါဒကိုသူက opposite
စန့်ကျင်တော့
စန့်ကျင်ပါတယ်သူပြောတဲ့စကားက democratic စကားမဟုတ်ပါဘူးဒါမုန်တီမှုရိုဟင်ဂျာရဲ့မုန်တီမှုအခုတည်းရှိပါတယ်သူမှသူက apologize လိုရပါမယ်မဟုတ်တဲ့စကားတွေကိုမမှန်တဲ့စကားတွေကိုဟန်ကြကြောင်းပြောတာဘင်္ဂါလီဆိုပြီးတော့ပြောတာကို he needs to refute condemn that statement that သူပြောတဲ့အကြောင်းပြောရပါမယ်အမှန်ကတော့ဒီရိုဟင်ဂျာဆိုတဲ့လူမျိုးက ethnic minority indigenous northern Rakhine မှာရှိခဲ့ပါတယ် thousands of years နေပေါင်းတထောင်ကျော်သောပါပြီဟိုမှာနေတာဒါပေမဲ့အမှန်စကားကို story ကို history ကိုသူက ignore လုပ်ပြီးတော့သူကအခုဘင်္ဂါလီရာကြုံပြောခဲ့ပါတယ
်။ဟုတ်ကဲ့အဲ့တော့သူကတမိုင်းအဖြစ်ပြန်မှန်တွေကိုမတိကျိုးကြုံပြုပြီးတော့ဥပက္ခပြုပြီးတော့သူပြောခဲ့တဲ့စကားတွေကမှားနေတယ်ဆိုတော့ဒေါက်တာဝကာဦးတင်းကရောရိုဟင်ဂျာလူမျိုးတွေကဘယ်လိုစပြီးပေါ်ပေါက်လာတယ်ဆိုတာရှင်းပြပါလားဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ရိုဟင်ဂျာလူမျိုးတွေကစခဲ့တာကအာရဗ်ထရေးဒါက many hundred years ago တာတောင်နီပါလောက်ရှိပါပြီမလေးရှားအင်ဒိုနီးရှားကိုသွားခဲ့တာ trading အတွက်အဲ့ဒီအချိန်မှာမုံတိုင်းကြားပြီးတော့သူတို့အာရဗ်ထရေးဒါတွေကရခိုင်ကန်ဂျီကိုစမာရောက်သွားပါတယ်။ဟိုမှာ settle လုပ်ခဲ့ပါတယ်။ local ရခိုင်တွေနဲ့ mix လုပ်ပြီးတော့ရိုဟင်ဂျာလူမျိုးစပြီးတော့ဖြစ်လာခဲ့ပါ
တယ်။အဲ့ဒါဘယ်နှစ်ခုနှစ်လောက်ပါလဲခင်ဗျာ
။အဲ့ဒါက I'm not a historian and I'm not at the town level ရှိတော့ပါဘူး during the time Arab တွေက Malaysia Indonesia ကို spice trading အတွက်သွားတဲ့အချိန်မှာ
ဟုတ်ကဲ့အဲ့ဒါရခိုင်မှာဘယ်သူတွေအုပ်ချုပ်နေတဲ့အချိန်ဖြစ်မလဲခင်ဗျာ
အဲ့ဒီမှာရခိုင်မှာတော့အဲ့ဒီအချိန်မှာရခိုင်ဘရင်ဖြစ်ဖြစ်ပါမယ်ဗမာဘရင်ဖြစ်ဖြစ်ပါမယ်ဒါပေမဲ့အဲ့ဒါက many centuries before British came
ဟုတ်ကဲ့အဲ့တော့ဗြိတိသျှတွေမအုပ်ချုပ်ခင်နှစ်ပေါင်းများစွာတည်း
ရပေါ့နှစ်ပေါင်း1600အရင်က
ဟုတ်ကဲ့အဲ့တော့ရိုဟင်ဂျာလူမျိုးတွေနဲ့ဒီဘင်္ဂလားဒေ့ရှ်လို့ခေါ်တဲ့အရင်ကတော့အရှေ့ပါကစ္စတန်ပေါ့ခင်ဗျာ
ဟုတ်ကဲ့
အခုဘင်္ဂလားဒေ့ရှ်ခေါ်တဲ့လူမျိုးတွေနဲ့ဟောဘာတွေကွာခြားပါသလဲခင်ဗျာ
အများကြီးကွာခြားပါတယ်ကျွန်တော်တို့ကအခုမောင်းတော့မှသွားကြည့်ရင်ရိုဟင်ဂျာတွေကိုသူကထမီဝတ်ပါတယ်ဖဆိုးဝတ်ပါတယ်နာမည်တွေထားပါတယ်ကိုလာခင်းကိုအောင်တင်းကိုလာအောင်အဲ့လိုဗမာနာမည်တွေထားပါတယ်အသွာလာအစာသောအနေတိုင်းအလုံးဗမာရခိုင်လိုဗမာလိုပါပါပဲ language ကတော့ mixture language မှာ arabic ရှိတယ် farsi persian ရှိတယ် urdu pakistan hindi and bengali bangladesh because this a mixture of language evolved ဖြစ်ပြီးတော့ rohingya language ဖြစ်ပါတယ
်ဟုတ်ကဲ့အဓိကအားဖြင့် ranger လူမျိုးတွေဟာဘယ်ဒေသအနေဆင်းသက်လာတယ်လို့ပြောလို့ရမလဲခင်ဗျာအဲ့တော့
Adika garo Middle East and North India Indian subcontinent Adika garo Arab Middle Eastern yeah then we ဖြစ်ပါတယ
်ရခိုင်ပြည်ကိုသူတို့ကအဲ့ဒီဒေသနဲ့ဆင်းသက်လာတာဆိုသူတို့ဆင်းသက်လာတဲ့အချိန်မှာအဲ့ဒီအခုအဓိကရှိနေတဲ့ဘုသူတော်မောင်းတော်ဒေသပေါ့ခင်ဗျာအဲ့ဒီမှာဘယ်သူတွေနေမလဲခင်ဗျာအဲ့ဒီတော့
အဲ့ဒီတော့ local ရခိုင်တရှိခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီလိုနေထိုင်ပြီးနောက်ပိုင်းမှာဘယ်လိုပြဿနာတွေကစပြီးပေါ်လာတာလဲခင
်ဗျာပြဿနာပေါ်လာက after the လွတ်လည်ရေးဦးနှုတ်လက်ထောက်မှာဒီလိုပြဿနာသိမရှိခဲ့ပါဘူး main ပြဿနာဆက်လာတာကဦးနေဝင်း အာနာရပြီးတော့မှအ
ဲ့ဒါကဟိုစစ်စင်ရေးတွေပြုလုပ်ပြီးတော့ဒီဗုဒ္ဓရောင်မောင်းတော့မှရှိတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကိုပို့တဲ့ကိစ္စကိုပြောတာလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကနောက်ပိုင်းမှာနေဝင်ဦးနေဝင်1962အာနာရပြီးတော့နောက်ပိုင်းမှာတဖြည်းဖြည်းအချိန်နဲ့ဆိုးသွားပါတယ် 1970s မှာနဂါမင်းစစ်စင်ရေးလာခဲ့ပါတယ်လူတွေအများကြီးပေါ့အာဒရိုင်ဗာလုပ်ခဲ့ပါတယ်အဲ့ဒါနောက်ပိုင်းမှာလဲအဲ့ဒီနောက်ပိုင်းမှာသူတို့က massive refugee crisis ကိုရှောင်ပွားတွေ့ဖြည်းဖြည်းတဖြည်းဖြည်းအဲ in term တခုနောက်ခုသုံးခုအဲ့လိုလူမျိုးရိုဟင်ဂျာလူမျိုးတွေကိုမောင်းထုတ်နေခဲ့ပါတယ
်ဟုတ်ကဲ့ဒါပေမဲ့တချိန်မှာတော့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ် UNHCR ရဲ့အစီအမံချက်နဲ့ပြန်ပြီးတော့အခြေချနေထိုင်ခွင့်ပြုတာတွေရှိတယ်မဟုတ်လားခင်ဗျာ
ရှိပါတယ်ရှိပါတယ်အဲ့ဒါက1978ကစပြီးတော့တဖြည်းဖြည်းတဖြည်းဖြည်း every year load တင်ခဲ့ပါတယ်အခုတိတိကျမဆုံးသေးပါဘူးခုတိဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာ4000လောက်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်သိသလောက်ဆိုရင်တော့ဒီ causes bazaar ခရိုင်မှာမဟုတ်လားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အဲ့မှာဒုက္ခသည်စခန်းနှစ်ခုလားခင်ဗျာ UNHCR
နှစ်ခုရှိပါတယ်အခု
ဟုတ်ကဲ့အဲ့ဒီမှာစုစုပေါင်းရိုဟင်ဂျာလူကြီးဘယ်လောက်ရှိပါလဲခင်ဗျာ
35000လောက်ရှိပါတယ်အခု
ဟော3000ခွဲလောက်ရှိ
3000ခွဲလောက်ရှိပါ
ဟုတ်ကဲ့အဲ့တော့ဒီလက်ရှိရခိုင်ပြည်နယ်မှာကောရိုဟင်ဂျာလူဦးရေကဘယ်လောက်လောက်ရှိပါလဲခင်ဗျာ
အတိအကျဘယ်သူမှမသိပါဘူးမြန်မာအစိုးရကလည်းအဲ့ဒါကိုဖုံးသိမ်းထားပါတယ် secret နဲ့ထားပါတယ်အခု estimate ကနသန်းကနေပြီးတော့4000လောက်တရှိရလို့ estimate လုပ်ပါတယ်အတိအကျတော့ဘယ်သူမှမသိပါဘူး
ဟုတ်ကဲ့ Mr. Walker ဦးတင်းကောဘယ်မှာမွေးတာလဲခင်ဗျာ
ကျွန်တော်မောင်းတော့မှာပါ
ဟုတ်ကဲ့မောင်းတော့မှာမွေးပြီးတော့ပြောပါဦးခင်ဗျာဒေါက်တာဝကဦးရင်းကအခုအမေရိကကိုဘယ်လိုရောက်လာပါလဲ
အာကျွန်တော်ကမောင်းတော့ကအစီရန်အောင်ပြီးတော့ကျွန်တော်ကရေစင်းစိုက်ပျိုးတက္ကသိုလ်မှာကျွန်တော် undergraduate degree ရပါတယ်1985မှာကျွန်တော်အမေရိကလာပါတယ်ကျွန်တော် master's လုပ်ပါအတွက် MS လုပ်ခဲ့ပြီးတော့အောင်ခဲ့ပြီးတော့ကျွန်တော် PhD လုပ်ခဲ့ပါတယ် PhD ရပြီးတော့မှကျွန်တော်အခု Pennsylvania State University မှာ professor အနေနဲ့ကျွန်တော်အခုလုပ်လုပ်နေပါတယ
်ဟုတ်ကဲ့အဲ့တော့ပေါမောက်ခဝါကာဦးရင်းခင်ဗျာတက်ရှိရိုဟင်ဂျာတွေရဲ့အဓိကအခက်အခဲတွေကဘာတွေများလဲခင်ဗျာ
လက်ရှိအခက်အခဲတွေက atrocities ဗမာလူကဥစားပေါ့လေ
လူတွေကိုလူမျိုးတွန်းအောင်တတ်ဖြတ်နေတယ်
ဆိုတော့တတ်ဖြတ်နေပါတယ်ရိုဟင်ဂျာတွေကို no education ပညာရေးမရှိပါဘူး college သွားတော့အဖို့မပေးပါဘူးရိုဟင်ဂျာလူမျိုးတွေခရီးသွားလာခွင့်မရှိပါဘူးတခြား city တွေကိုထားပေါင်းပါတရွာကနေတရွာကိုသွားခွင့်မရှိပါဘူးမင်္ဂလာဆောင်ဖို့အတွက်သူတို့ကပံပိမပေးပါဘူး land တွေကို occupy လေမြေတွေကိုသိမ်းပြီးတော့အခု model village ဆိုပြီးတော့လုပ်နေပါတယ်ဟိုဗမာပြည်ကနေပြီးတော့ homeless people ကို call လာပြီးတော့ဟိုမှာ settlement တွေလုပ်နေပါတယ် Nasaka is the biggest problem extortion rapes and all kind of human right abuses Nasaka လုပ်နေပါတယ
်ပမောက်ကဝကဦးတင်းတို့ကအခုဘာတွေများဆောင်ရွက်နေပါတယ်ခင်ဗျာ
အကကျွန်တော်က Q2 front မှာလုပ်လို့နေပါတယ်အတခုကတော့ American government ဒီနေ့ကျွန်တော် Senate Foreign Relations နဲ့ meeting ရှိပါတယ်ကျွန်တော်ကမနေ့ကလည်း US House of Representative နဲ့ကျွန်တော် meeting ရှိခဲ့ပါတယ်တခြား international agency ကို government ကိုကျွန်တော်က request လုပ်နေတာ Burmese government ကို pressure ပေးဖို့အတွက်ရိုဟင်ဂျာတို့အခွင့်အရေးရအောင်ကျွန်တော်ခု ARU ရဲ့ director နဲ့ကျွန်တော် United Nations မှာလုပ်လုပ်နေပါတယ် diplomat တွေနဲ့အခုကျွန်တော်တို့ Rohingya Union ကလို့ရှင်တာက Burmese Junta and Burmese Parliament နဲ့ကျွန်တော်စကားပြောရှင်ပါတယ် We want to open a dialogue
ဟုတ်ကဲ့အဲ့တော့ဒီနေ့မနေ့ American Outlook တော်မှာဘာတွေများပြောခဲ့လို့နောက်တစ်ခါဘယ်သူတွေနဲ့တွေ့ခဲ့လဲခင်ဗျာ
ကျွန်တော် Senator Joseph Pitts နဲ့တွေ့ခဲ့ပါတယ် mainlyand then also ကျွန်တော်က human rights commission နဲ့တွေ့ခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့သူတို့ကဘာတွေများပြောလဲခင်ဗျာ
သူတို့ကရိုဟင်ဂျာအတွက်တိတ် worry ဖြစ်ပါတယ်ရိုဟင်ဂျာရဲ့ human right abuse တွေကြားလို့သူတို့ကစိတ်ကတိတ်ပြီးတော့ they are very disturbed သူတို့ကပြောပါတယ်ဒီရိုဟင်ဂျာရဲ့ခွင့်ရအတွက် we have to fight for our right
ဟုတ်ကဲ
့ they will support us fully
ဟုတ်ကဲ့ဒီ American Outlook တော်အမတ်ဒီက Mr. Walker Odin တို့ဒီ Rohingya အခွင့်အရေးလှုပ်ရှားမှုတို့ကိုကြီးပံ့ပိုးမယ်လို့ပြောလိုက်တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ပမောက်က Walker Odin တို့ကရောဒီမြန်မာအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ဆွေးနွေးမှုတွေပြုခဲ့ပါသလားခင်ဗျာ
အခုတိကျွန်တော်မရခဲ့ပါဘူးကျွန်တော်ကအခု United Nations သွားပြီးတော့ကျွန်တော် diplomat တဲ့နဲ့ကျွန်တော်ဆွေးနွေးပါမယ် on Tuesday ကျွန်တော်က international channel နဲ့အဖြစ်ပြဆိုင်ရာ channel နဲ့ LAN နီးနဲ့ကျွန်တော်ဗမာအစိုးရကိုစကားပြုတ်ဖို့ proposal ပေးပါမယ်
ဟုတ်ကဲ့ဓာတ်ရိုက်မြန်မာအစိုးရကိုအခုချိန်ထိဓာတ်ရိုက်ဆက်သွယ်ခဲ့တာတော့မရှိဘူးလား
မရှိပါခုတိမရှိသေးပါဘူ
းဆရာတို့ဘာလို့ဓာတ်ရိုက်ဆက်သွယ်ဖို့မကြိုးစားတာလဲခင်ဗျာ
OIC နဲ့ကျွန်တော်ဗမာပြည်အစိုးရကို approach လုပ်ဖို့ကြိုးစားပါတယ်ဗမာအစိုးရကခုတိ response မဖြေပါဘူ
း sorry arabia နိုင်ငံမှာအခြေစိုက်တယ် islam အဖွဲ့များကောင်းစီပေါ့အဲ့ဒီကနေပြီးတော့မြန်မာအစိုးရကိုဆက်သွယ်လုပ်ခဲ့တယ်ပေါ့
အစိုးရတလို့ကြိုးစားနေပါတယ်အခုတိ response အဖြေမရတာသိပါဘူး
ပါမောက်ခဘွားကဦးရင်းခင်ဗျာ RFI ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
Thank you ကျေးဇူးပါပဲ